ကာဇာကမြောင်ဒေသတောင်ပိုင်းရာဖာမြို့အပေါ်အစ်စရေးစစ်တပ်ကအပြေးအဝထိုးစစ်ဆင်မှာကိုစိုးရိမ်နေတဲ့အတွက်ထွက်သွားနေကြသူသသိန်းကျော်သွားပြီလို့ကုလသမဂ္ဂကဒီကနေ့ပြောကြားလိုက်ပါတယ်။ ရာဖာမြို့မှာရှိနေကြသူတွေကိုမြို့ရဲကနေထွက်သွားဖို့အစ်စရေးစစ်တပ်ကတနင်္လာနေ့မှာပြောကြားခဲ့တာမို့ထိုးစစ်ဆင်နှောက်မှာကိုနိုင်ငံတကာကအထိတ်တလန့်စိုးရိမ်နေကြပါတယ်။ရာဖာမြို့ကနေထွက်သွားသူသသိန်းကျော်ပြီလို့ကုလသမဂ္ဂ UNICEF
အဖွဲ့ကပြောသလိုကုလသမဂ္ဂလူသားချင်းစာနာကူညီမှုအေဂျင်စီ
အစ္စရေးတို့ထွက်ခွာခိုင်းတဲ့နေ့တွေကဆာလို့နေ့စဉ်ထွက်သွားနေကြသူပြန်မြ3000လောက်တွေ့မြင်နေရပြီးတော့ဘေးလွတ်ရာသွားနေကြသူအများစုဟာခိုလုံနေတဲ့နေရာကနေနောက်ထပ်ဘေးကင်းရာပြောင်းနေကြရတာ9ချိန်6ချိန်ထက်မနည်းရှိနေပြီလို့ဂါဇာဒေသဆိုင်ရာအိုချာယုံအခြေအကဲဂျော်ဂျီယိုစ် ပက်ထရိုပိုလပ်စ်ကပြောပါတယ်အစ္စရေးတို့ပိတ်ဆို့ထားတဲ့ပါလက်စတိုင်းဒေသမှာဘေရုံကမနဲ့မတူတဲ့အရေးပေါ်အခြေအနေဖြစ်နေပြီလို့သူကပြောကြားပါတယ်ဂါဇာကမ်းမြောင်ဒေသတွေကဟာမတ်စ်သွေးကြွားတဲ့အပေါ်ပြီးခဲ့တဲ့အောက်တိုဘာမှာအစ္စရေးစစ်တပ်ထိုးစစ်ဆင်တင်ခဲ့တဲ့ကာလကဂါဇာမြောက်ပိုင်းနဲ့အလယ်ပိုင်းကပါလက်စတိုင်းပြည်သူတိမ်းတဲ့ချီဟာတောင်ပိုင်းကရာဖာမြို့ကိုထွက်ပြေးခ